အင်္ဂလိပ်ပြည်ကင်းထက်ကန်တာမှာမြန်မာနိုင်ငံရဲ့လောကမှာသုံးလုံးရဲ့အီဒီအသုံးချက်ကိုကျင်းပြပေးမှာမို့ပထမဦးဆုံ
း In over your head
ကိုကျင်းပြပေးမှာဖြစ်ပါတယ်ဆလုံးပေါင်းက I am in a chair မှာ over over your head head over your head ကခေါင်းပေါ်မှာဖြစ်ပြီးစကားစုရဲ့ direct အဓိပ္ပာယ်ကတော့ခေါင်းအပေါ်ထဲမှာရောက်နေတာဆိုလိုတာဖြစ်ပါတယ်ဒီတုန်းက1600ခုနှစ်များကစတုံးခဲ့တာဖြစ်ပြီးထိုစဉ်ကဥရောပသားတွေအနေနဲ့ရေသိပ်မကူတတ်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ခေါင်းကရေမြုပ်နေတယ်ဆိုရင်ပြဿနာအကြီးကြီးတက်တော်မယ်ဆိုရင်ရတဲ့အခြေအနေမျိုးရောက်နေတဲ့သဘောကိုဆလိုတာဖြစ်ပါတယ်။ idiom ဆိုတဲ့တော့ idiom တွေကတော့ကိစ္စတစ်ခုခုဒါမှမဟုတ်လူတူဦးနဲ့ပတ်သက်လို့မနိုင်မနှင်းဖြစ်တာဘယ်လိုကင်တွေဖြစ်ရှိရမှမသိတာအလုတ်ဆိုရေလေခေါင်းပေါ်နိုင်အောင်ပြဿနာတွေဝိုင်းလို့ဘာလို့ရဘာကင်ရမှမသိတဲ့အခြေအနေမျိုးဒီကိစ္စကြောင့်ခေါင်းခဲနေလို့တခြားဘာကိစ္စမှထည့်သွင်းစဉ်းစားလို့မရနိုင်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကျွန်တော်ဒေါ်နယ်ထရမ့်အနေနဲ့အင်ဂျီရောမှာသူ့ရဲ့ရာရှိချုပ်တွေဖြစ်အငင်းစားမရင်းတာဗိုလ်ချုပ်ကြီးဂျွန်ကယ်လီကာရီဌာနမှာအငင်းစားမရင်းဗိုလ်ချုပ်ကြီးဂျိမ်းစ်မက်တက်စ်နဲ့ယူဒာလုံချူရီချမ်ပီပုဂ္ဂိုလ်ဖြစ်ဗိုလ်ချုပ်ကြီးမက်မတ်စတာတို့ကိုခန့်ထားတာဖြစ်တဲ့အတွက်ကြောင့်အရင်တပ်တွေကိုအုပ်ချုပ်ခဲ့တဲ့ဒီဗိုလ်ချုပ်ကြီးတွေနေနဲ့အခုတော့ထရမ့်ကိုဝိုင်းထိန်ဖို့စူးစမ်းကြရမှာအလုပ်သိရှုံနေကြတယ်တခြားဘာကိုမှမလုပ်နိုင်ကြတော့ဘူးလားဆိုပြီးစီးကျွမ်းကျင်သူတွေကပူပန်နေကြတာဖြစ်တဲ့အတွက်ကြောင့် The political သတင်းစာကြီးက Are Trump's generals in over their heads ဆိုပြီးခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့ ਨੇ ပတ်တယ်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ After a few weeks in his new job as a manager, John realized he was in over his head.
John က manager ဖြစ်ရာထူးတက်မှာစလုပ်ခဲ့ပြီးဒီပတ်နေငယ်အတွင်းမှာပဲအလုပ်တွေမနိုင်မနှင်းဖြစ်နေတာကိုသဘောပေါက်လာခဲ့တယ်လို့ကြည့်ပြရပါတယ်
After a few weeks in his new job as a manager, John realized he was in over his head. Tighten the noose.
T-I-G-H-T-E-N, tighten ya, jat ang lout da, den ang lout da. T-H-E-N-O-O-S-E, the noose ka, jo gwin phit di, sa su su ne da yai, de be ka ro.ကျိုးခွင်းကတင်းလာတာဖြစ်ပါလေ။လူတူရဲ့လေဘေးမှာကျိုးခွင်းဆွတ်ထားခံရတယ်။အဲ့ဒီကျိုးကလည်းတင်းလာပြီဆိုတဲ့သဘောကအဲ့ဒီလူအင်းနဲ့တက်ထွက်ဖို့အချိန်လေးနီးစလာတဲ့သဘောဖြစ်ပါလေ။ဒါကြောင့်မလို့ idiom ဆိုတဲ့သဘောဒီဘေးကတော့လူတူအင်းနဲ့တခုခုနဲ့ပတ်သက်လို့အေးယူခံရဖို့ပိုးပြီးတက်တဲ့အထောက်ထားတွေခိုင်လုံလာလို့မလှုပ်တာမရှားတာဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့လွတ်လန်းသိမ့်ရှိတော့တဲ့အတွက်ရည်ယူခံရဖို့နီးစပ်လာတဲ့သဘောမျိုးပဲဖြစ်ပါတယ်။ဒီတော့သမ္မတဒေါ်နယ်ထရမ့်ရဲ့မင်းဆွေလှူရှာရေးမှူးဟောင်းပေါ်မန်ဖတ်တဲ့ပတ်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆက်ဖက်မှုရှိမရှိရှိမရှိကိုစုံစမ်းစစ်ဆေးဖို့ FBI ရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ရောဘတ်မူလာကနေအထောက်အထားတွေစုံစမ်းနေရကနေရည်ယူနိုင်ဖို့အခြေအနေပိုနီးစပ်လာပြီးဆိုတာကိုတွေ့ရတဲ့အတွက်ကြောင့်သတင်းစာကြီးတွေကRobert Mueller tightens Paul Manafort's noose လို့ရေးသားခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးရရှိတဲ့သတင်းတွေအရတော့ Paul Manafort နဲ့နောက်တူဟာသူတို့မဲဆွေလှူရှာစဉ်ကာလနဲ့တော့မပတ်သက်ပေမဲ့လို့လေနိုင်ငံတော်ကိုဆန့်ကျင်တဲ့ပူးပေါင်းကြံစည်မှုနဲ့ပတ်သက်လို့ပြည်တော်စုသမာဓိခုံရုံးရဲ့အရေးယူမှုကိုခံခံခဲ့ကြရပြီဖြစ်ပါတယ်။ Tightens the noose ဆိုတဲ့အသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The Army tightened the noose around the rebels by cutting the supply lines.
တတကဒုံတွေကိုဖမ်းဆီးနိုင်ဖို့နီးစလာအောင်သူတို့တဝိုက်မှာပစ္စည်းတွေပို့နိုင်မဲ့လမ်းအလုံးကိုဖြတ်တောက်ပစ်ခဲ့တယ်လို့ဒီလိုရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The army tightened the noose around the rebels by cutting the supply lines.
ခုနောက်ဆုံးပြင်ပြပေးမှာကတော့
Keep one's
ဖြစ်ပါရဲ့ဆလုံးပေါင်းက KEEP Kika Tara OME apostrophe S ONCE COOL Cool One School က လူတူးတယောက်ရဲ့အေးဆေးမှုတည်ငြိမ်မှုဆိုတော့သဘူးဆူရဲ့တရက်ရေးတွေကတော့လူတူးတယောက်နေနဲ့အေးဆေးစွာတည်ငြိမ်စွာဆက်ပြီးနေတာကိုဆိုတာဖြစ်ပါတယ်။ EDM ဆိုတဲ့ device ဒီပေကလည်းသိမကွာရပါဘူး။စိတ်လှုပ်ရှားမှုသိမပြတာ၊စိတ်ထိနေတာ၊ဒေါသမထွက်တာ၊အင်ဒီမပြည့်ထိန်းထားနိုင်တာအေးအေးဆေးဆေးရှိတာကိုဆိုတာဖြစ်ပါတယ်။ဒီတော့အမေရိကန်နိုင်ငံတိုင်းဝန်ကြီး Rex Tillerson နေနဲ့သူ့ရဲ့အာရှခီးစဉ်တွေမှာပါကစ္စတန်ဟာစစ်သေးကြွတွေကိုခုံလွန်ခွင့်ပေးတယ်ဆိုပြီးထောက်ပြခဲ့တာကိုပါကစ္စတန်အစ်မရဲ့အရာရှိတွေကဒေါသထွက်ခဲ့ချပေးမယ်လို့လေပါကစ္စတန်ဝန်ကြီးချာဟစ်ခေါကမ်အဘာစီကတော့ဒေါသမထွက်ပေးအေးအေးဆေးဆေးပဲဝန်ကြီး Tillerson နဲ့လေးနာရီကြာကြောင်းတွေ့ဆုံဆွေးနွေးခဲ့ပြီးပါကစ္စတန်ဟာအမေရိကန်ရဲ့အမြင်ကိုသဘောပေါက်ခဲ့တယ်ဆိုပြီးအပြုသဘောဆောင်ဆောင်နဲ့တုံ့ပြန်ခဲ့တဲ့အတွက်ကြောင့်လေ Washington Post ရင်းစာကြီးက Pakistan's leader keeps cool amid outcry over Tillerson လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီဆုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary kept her cool although she knew the decision was unfair.
သူချက်ချက်ကမတရားဘူးဆိုတာသူသိပြီးမဲ့လို့လေ Mary အနေနဲ့စိတ်လို့ရှာမှုပြပဲအင်းဒီစနိုင်ရဲ့လို့ဒီပြရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary kept her cool, although she knew the decision was unfair.
ဒီရင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
in over one's head, tighten the noose, keep one's cool.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။Thank you.